မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်ရည်အတွင်းကိုဗစ် -19 ရောဂါအတွက်ဓာတ်ခွဲနမူနာပေါင်း2190ခုကိုစစ်ဆေးခဲ့တဲ့အထက်ကရောဂါကူးစက်သူ1348ယောက်တွေ့ခဲ့ပြီးသေဆုံးသူ46ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ကျန်းမာရေးလူသားတွေနဲ့ပြဟိတကူညီသူတွေကတော့ကိုဗစ်တရလိုင်းတွင်အမှန်တကယ်သေဆုံးသူအရေအတွက်ဟာတရားဝင်ထုတ်ပြန်တာထက်ပိုများနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ကိုဗစ်တရလိုင်းအမြင့်ဆုံးရောက်ခဲ့တဲ့ဇူလိုင်လ23ရက်နေ့ကပိုးတွေ့မှုနှုန်း 40.8 နှစ်ရာခိုင်နှုန်းရှိခဲ့တာနဲ့နိုင်စင်ရင်အခုရက်ပိုင်းမှာနေစဉ်ပိုးတွေ့မှုနှုန်း100ခိုင်နှုန်းလောက်ပဲရှိတော့တဲ့အတွက်ရောဂါကူးစက်မှုတိတိတသားကျလာပြီလို့ဂျမိုင်းဌာနကဆိုပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာမြန်မာနိုင်ငံဟာကိုဗစ်ရောဂါကူးစက်သူအရေအတွက်ဆက်ထမအများဆုံးဖြစ်ပြီးသေဆုံးသူအရေအတွက်မှာတော့နံပါတ်5အဆင့်အများဆုံးဖြစ်ပါတယ်။တရုတ်နိုင်ငံကမှာယူထားတဲ့ Sinopharm ကိုဗစ်ရောဂါကာကွယ်ဆေးအရေအတွက်၄သန်းဒီနေ့ညနေပိုင်းမှာထ่าရောက်လာပြီးစုစုပေါင်းမှာယူထားတဲ့ဈေးအရေအတွက်24သန်းမှာ12သန်းရောက်ထားပြီလို့စစ်ကောင်စီကျန်းမာရေးနဲ့အကစားဝန်ကြီးဌာနဘူကူးဆက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ရင်ကြီးကသူ့ရဲ့ Facebook မှာရေးထားပါတယ်ဈေးအရေအတွက်12သန်းဆိုတာကလူဦးရေ6သန်းစာကိုထိုးနိုင်မှုဖြစ်ပါတယ်